ရခိုင်ပြည်နယ်မှာအရခတ်တပ်တော်အေအဖွဲ့ကဂွားမြို့အနီးအနားထိထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေတယ်လို့အနီးကစောင့်ကြည့်နေသူတွေအကဲခတ်တွေနဲ့ဒေသခံတွေကပြောပါတယ်ဒါအပြင်တောင်ကုတ်မောင်တောနဲ့အမ်းမြွနယ်တွေမှာလည်းတိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီကလေကြောင်းကပါတုံ့ပြန်တိုက်ခိုက်နေတယ်လို့လည်းသူတို့ကပြောကြပါတယ်။ရခိုင်ပြည်နယ်ကဒီစီးအခြေအနေရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတ်တပ်တော်အေအေကြားတိုက်ပွဲတွေပြင်းထန်နေတာဒီကနေ့အထိဖြစ်ပါတယ်။လက်ရှိမှာတော့အေအေအနေနဲ့ရခိုင်တောင်ပိုင်းနဲ့မြို့နယ်တစ်ခုပါဝင်ရခိုင်မြောက်ပိုင်းကမောင်တောရခိုင်ပြည်နယ်အလယ်ပိုင်းကအနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမျိုးနယ်တွေကိုအင်အားအလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ရခိုင်တောင်ပိုင်းကဂွားမြို့နယ်မှာဆိုရင်လည်းဒီရပိုင်းအတွင်းနှစ်ဖက်တိုက်ပွဲတွေအတော်ပြင်းထန်နေတာပါ။အေထိုးစစ်ဟာလည်းစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်ပြီးတော့ဂွားမြို့အနီးအနားကိုရောက်ရှိလာပြီးဖြစ်တယ်လို့ရခိုင်စီရေးစောင့်ကြည့်နေသူတူကပြောပါတယ
်။ဂွားဖက်မှာတို့တိုက်ပွဲရှင်တွေကတို့ဟိုဟာလို့လို့ဆင်ကတို့ဒီနေ့ကတို့ပြည်ထက်တန်တို့နေနေရှိတဲ့ထိတွေ့တိုက်ပွဲဒါပေမဲ့မနေ့ညတော့ခြေရဟိုအခုနော်နိုဝင်ဘာလာ၄ရက်၅ရက်၆ရက်၃ရက်ဆက်တိုက်တိုက်ပွဲမှာတို့အဲ့ဒီတိုက်ရုံးနဲ့နေပြီးရင်ပကံတောင်ဆင်းလိုက်ပြီအဲ့ဒီတိုက်ပွဲကိုစစ်ကူလာတဲ့အဲ့ဒီမိုးချွေကြံကနေပြီးအောင်60လောက်တော့ပါမှာအဲ့ဒီတဲခွေတွေ့လာတဲ့ဟာကိုအေကကြာတော့ဝင်ပြီးဆိုတော့အဲ့ဒါကဘုံအချာဆုံးဖြစ်တယ်လို့တဒန်ရတယ်အဲ့ဒီဘက်မှာ
အရခတ်တက်တော့အေအေအနေနဲ့ရခိုင်တောင်ပိုင်းကတန်လွဲ့မြို့ကိုတိုက်ခိုက်သိမ်းပိုက်ပြီးနောက်ပိုင်းတန်လွဲ့နဲ့ဆက်ဆက်နေတဲ့ဂွားမြို့ကိုဇက်တိုက်ဆူလိုထိုးစစ်ဆင်တိုက်ခိုက်နေတာဒီကနေ့အထိဖြစ်ပါတယ်။တစ်ဆက်တည်းမှာပဲအေအေအနေနဲ့တောင်ကုန်းမြို့နယ်ကိုလည်းဒီလာဇမ်းပိုင်းကဆက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာပါ။လက်ရှိမှာတော့တောင်ကုန်းမြို့ဘက်ကစစ်ကောင်စီတပ်စခန်းတွေကိုအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီတပ်စခန်းတို့ကိုလည်းသိမ်းပိုက်ထားနိုင်တယ်လို့ရခိုင်စီရေးစောင့်ကြည့်နေသူကပြောပါတယ
်တောင်ကုန်းမှာတော့အရင်တင်ထားတဲ့အဲ့ဒီဟိုပန်းရတောင်ကြီးတယ်ပြီးရင်ဒီအခုကတော့ဒီဟိုမောင်တန်ကြီးပေါ့နော်မောင်တန်ကြီးလို့လည်းအများပြောနေတယ်အဲ့ဒီဟိုပေါ့နော်တက်ကတော့ကြောင်းပြီးရင်ဒီတောင်ကုန်းအဲ့ဒီကင်မရာငါလေးလေးအဲ့ဒီဖိုက်တွေကပါအကုန်လုံးအေကတော့ထုတ်ဆိုင်နေတယ်အာတက်ပွဲကတော့ရှိတယ်နေတိုင်းရှိတယ်ပြန့်ထန်နေတယ်ပြန့်ပြန့်ထန်နေမှဖြစ်နေတာ
ဒါပြင်အေအေနေနဲ့စစ်ကောင်စီရဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့ကိုလည်းအင်အားလုံးရင်းနဲ့နေရောညပါထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပြီးအမ်းမြို့နယ်အတွင်းကတပ်စခန်းတော်တော်များများကိုသိမ်းပိုက်ထားနိုင်တယ်လို့ဒေသခံတွေနဲ့စစ်ရေးဆောင်ကြည့်သူတွေကပြောပါတယ်။လက်ရှိမှာတော့အေအေထိုးစစ်ဟာနတ်ဘက်ကဌာနချုပ်အထိရောက်ရှိလာပြီးတော့ဌာနချုပ်အနီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့ရခိုင်စစ်ရေးဆောင်ကြည့်နေသူကပြောပါတယ
်။အန်ဟာတို့ရဲ့ဒီပေပတုံနဲ့ဒိုင်ကလေးဖက်တွေမှာတော့တပ်ပွဲကတော့ဒိုးဒိုးဖြစ်နေတယ်။ဒါပေမဲ့အေကတော့အဲပုန်ခွန်တင်းနေနေပြီးစီအိုဒီတက်ကတော့အပြီးပြတင်လိုက်ပြီးအားကြီးပဲမှတော့။ဒီကြောင့်တိုက်ခတ်မုံကတော့အန်ကိုတော့နေစဉ်ကြည့်တယ်မရှိတဲ့ရဲဆိုတာတော့မရှိဘူး။တပ်ပွဲကတော့အဲဟာအေကထုတ်ဆိုင်စိတ်မျက်နှာကလည်းမနေဘူး။မျိုးတစ်မျိုးလုံးကိုဖျန်ထားသလိုအဲဒီကမှာအဓိကဖြစ်နေတာကဒီစစ်ကောင်စီဖက်ကနေပြီးပေပတုံဖက်ကိုအော်တိုရှာပေးတယ်အဲ့ဒီဘက်ကနေပြန်ခိုးခံစိုက်ကပြန်နေပြန်ဒီဒိုင်ကလေးဒိုင်ကြီးအဲ့ဘက်ဒိုင်ကြီးကတော့ပွဲသားဆက်သွားပြီအဲ့တို့ဒိုင်ကလေးဘက်ကတော့သူတို့အခိုးခံစိုက်ရှာတယ်ပြန်အဲ့နောက်ဘက်ကအမြောက်ကြီးအဲ့ဖက်တို့တို့ခိုးခံလိုက်တယ်အမြောက်ကြီးခိုးခံနေတာကြီးတယ်တိုက်ပွဲကတော့နေတိုင်းပြန်နေတာပဲအဲ့ဘက်ဒီမှာ
အရခတ်တက်တော့အေအေနေနဲ့အမ်းမြုပ်နဲ့အတွင်းရှိတဲ့တက်စခန်အလုံးဒီဘက်ကိုတပြိုင်နက်တည်းထိုးစစ်ဆင်တိုက်ခိုက်နေသလိုစစ်ကောင်စီတပ်ဖွဲ့ဝင်တွေထွက်ပြေးနေကြတာတွေကိုတွေ့နေရတယ်လို့လည်းအမ်းမြုပ်ကတူကပြောပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဟိုအမ်းမြုပ်တပ်ဖွဲ့အရှင်တွေကတော့ဗျာသူတို့ကတက်တွေကိုတော့နေပြီးတော့ဟိုနေတဲ့ဆိုသလိုပေါ့နော်။ဟိုကသူတို့ကဗေဒမျိုးမဟုတ်အဲ့မှာဟိုအဆင်ပြေတဲ့တက်ကိုဝင်ပြီးတော့တိုက်နေရတယ်ဗျာ။နေတိုင်းပြီးတော့တခါသူတို့ကနေပြီးတော့တိုက်ပွဲဖြစ်နေလို့ရှိရင်သူတို့ကထွက်ပြေးကြတယ်ခင်ဗျာ။ထွက်ပြေးပြီးတော့ဘယ်မှာသွားစုလဲဆိုတော့အနောက်ပိုင်းတိုက်ဆက်ဌာနရောတိုင်းကျောင်းမှာနေပြီးတော့စုစည်းပြီးတော့အဲ့ကြောခံရတယ်ခင်ဗျာအဲ့ဒီကနေပြီးတော့ပါသူတို့လက်နေကြီးတွေနဲ့နေပြီးတော့ဟောရထုဒီရထုအဲ့ကြောရမ်းပြီးတော့နမ်းရမ်းပြီးတော့ထုနေကြရတယ်ခင်ဗျာ
စစ်ကောင်စီဘက်ကတော့အမ်းမြုပ်နဲ့အတွင်းလေကြောင်းပစ်ခတ်မှုတွေကိုအကြီးအကျယ်လှုပ်ဆောင်နေတယ်လို့အခုလိုပစ်ခတ်မှုကြောင့်စစ်ဖက်နဲ့မဆိုင်တဲ့အရသာပြည်သူတွေထိခိုက်သေးဆုံးတန်ရတာကြီးလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာလည်းနောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေရောညပါလက်နက်ကြီးတွေနဲ့မြို့အနှံ့ကိုပစ်ခတ်နေတာကြောင့်အမျိုးပေါ်မှာရှိနေတဲ့ဒေသခံတွေရဲ့အသက်အန္တရာယ်တွေစိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်တိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်ကောင်စီနဲ့အေအေနှစ်ဖက်စလုံးကတော့တစုံတရာထုတ်ပြန်လာမျိုးတွေ့ရသေးပါဘူးခင်ဗျာ။